ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩဇာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုးမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခန်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ်။ PPP ပါတီအနေနဲ့2020ဒီနှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းရင်ကျင်းနိုင်ကဆက်ပြီးတင်ပြပေးမှာပါ။အချိန်တစ်လကျော်အတွင်းပါတီဝင်အင်အား1000ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတက်တက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့ဆနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်သဘာဝတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်တက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ပါတီကိုလည်းပဲဒီလိုမှအောင်မြင်ကြတဲ့တက်သည့်ပညာရှင်တွေ၊လုပ်ငန်းရှင်တွေ၊စီးပွားရေးပညာရှင်များ၊တွေ့ကြုံရင်းချက်သူများ၊တိုင်းရင်းသားများနဲ့ပညာသက်သူတွေများစုပေါင်းဦးဆောင်ကြမှာဖြစ်ပါတယ်။ဒါပေမဲ့ပါတီကဘဟုဦးစီးစနစ်နဲ့သွားတဲ့ဖက်ဒရယ်နယ်ဝင်းစစ်ပါတီမဟုတ်သလိုဩစာတိတ်ကမှကြီးမားတဲ့ခေါင်းဆောင်တစ်ယောက်တည်းကိုအာကိုတဲ့ personalistic party လည်းမဟုတ်ပါဘူးရှင်။ကျမတို့ party ကဒီလူလူတို့တရားလုံးလူမှုကြီးပွားခွင့်ပြုတိုးတက်ဖို့ကြီးကြတဲ့ဘူဝါရမူပေါင်းနဲ့လုပ်ငန်းရှင်တွေပေါ်ချေခံပြီးတိဆောက်သွားမဲ့ programmatic party ဖြစ်ပါလေ။ programmatic party လို့ဆိုရမှာလူတို့တရားရဲ့အရှင်ယူစားချက်ပေါ်အရှိမခံပဲယုံကြည်စိတ်ကြရတဲ့သုတေသနတွေးရှိချက်တွေလက်တွေ့ကြတဲ့သုံးသက်တဲ့ပုံအခြေခံပြီးဘူဝါဒဆက်မှချင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပုံတွေနဲ့လုပ်ငန်းစီမံချက်များပေါ်တင်ကမ်းလာပြီးအနာဂတ်ဘူဝါဒမှာများဆက်မှတ်တော့မှာဖြစ်ပါလိမ့်ရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီးခုနှစ်ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ်။ဆွေးနွေ
းပွဲမှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလုပ်ဘူးလို့အကြမ်းဖက်ကတော့ဆက်သွားတာရှိပါတယ်။သို့တော်လည်းပဲအဲ့ဒီပြည်နယ်မှာရှိနေတဲ့ပြည်သူလူထုရဲ့စံသားရအောင်လူသားချင်းရလူအရေးတော်ကျွန်တော်တို့ပြည်နယ်မှာမရောက်ရှိနိုင်ဘူးလေဆက်သွားတာပါတယ်။သို့တော်လည်းပဲအဆုံးပြတ်တာကနေကတော့ဒီနေ့ဒီမရှိသေးပါဘူး။
တတိပညာရှင်တွေဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတုံ့ပြန်ပါတယ်
ကျွန်တော်တို့သဘောကျတယ်ကြာဒေါက်တာတသက်ခိုင်ရဲ့ပါတီအခုအစ်စ်ဖွင့်လာကျွန်တော်တို့အားပေးတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ရဲ့အခုအရန်ကိုလိုအပ်နေတဲ့နိုင်ငံရေးပါတီတစ်ခုဖြစ်တယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ခုရှိနေတဲ့နိုင်ငံရေးပါတီဟာလုံခဲ့တဲ့9နှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်နောက်အခုဒေါက်တာတသက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းရင်ဖွဲ့စည်းထားတယ်အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီကြီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်လူမျိုးမခွဲခြားပဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ်ဒါလည်းအားပေးပါတယ
်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဟောင်းလည်းဖြစ်တကုံမြို့နယ် NLD အမှုဆောင်ဟောင်းလည်းဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဟာNLD ပါတီကိုသတင်းမီဒီယာတွေကနေလူသိရှင်ကြားဝေဖန်မှုနဲ့2018ခုနှစ်နိုဝင်ဘာလကမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဖြစ်ကနေထုတ်ပယ်ခံခဲ့ရပါတယ်။အဲဒီနောက်2019ခုနှစ်နောက်ပိုင်းမှာဒေါက်တာတက်တက်ခိုင်ဟာ NLD ပါတီကနေသူကိုယ်တိုင်တရားဝင်နှုတ်ထွက်ခဲ့ပြီးပြည်သူ့ရှေ့ဆောင်ပါတီမှာသဘာဝတိအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်။အခုလိုတော့တသက်ခိုင်ပါဝင်ထူထောင်ခဲ့တဲ့တည်သူရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရင်းရံသွားအောင်လုပ်တဲ့ပါတီအစ်စ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုခြေဆိုင်မြမကြီးလေးလာဆောင်ကြည့်နေတဲ့ဒေါက်တာတင်ဆွေဖြစ်ပါတယ်
။ပါတီကုတ်တွေကကျွန်တော်တို့ ခု2015ဆက်လာတဲ့တပ်ပြီးပြီရှိလို့ရှိရင်သူတို့ဟာသူငယ်တဲ့လက်ရှိအနာရမ်းနေတဲ့အင်္ဂလိပ်ဆိုရရင်ငါရောက်ထားတဲ့စိတ်ဝင်စွာဒီမှာသူတို့ကသူတို့အားများတဲ့ဘုံစံကျင်နေတော့သူတို့ကလည်းတော့ဘာမှမသိဘူးအစ်ချစ်လာရတယ်သူတို့လည်းကျူတာပေါ့အမျိုးမျိုးတော့ကျူတာကြမှာပေါ့နော်ဒီလိုကျွန်တော်မြင်လာတာကပမာဏကမှာဒီလိုမှန်နေတဲ့အခြေအနေဟာအခုနဲ့အမျိုးရဲ့ပေါ့နော်အာနာရှင်တို့ဆက်နဲ့အုပ်စုနဲ့ဒီလိုကြီးဆက်နဲ့အာဆိုရအတိမေယမောဆိုးနေတဲ့အချိန်မှာကုတ္တိယတက်တဲ့စတော့ဖက်ကိုပေါ်လာတယ်ဟာဒီမကြီးတင်အာဇိဘကူဒီရေရံကြီးအောင်ဖြစ်တဲ့အတိအစ်စ်တွေလာလို့ကျွန်တော်အဆင်ပြေရှိပါတယ်ခင်ဗျာ
တူတူရှိကပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုဏ်သူဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အလားတူစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကလည်းပါတီရဲ့စီးပွားရေးနဲ့မူဝါဒပိုင်းဆိုင်ရာအကြံပေးဖြစ်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းမြို့သားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲသက်အထွေထွေအတူတူမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံတစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ပြည်သူ့ရှေ့ဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်အမှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်100ပါဝင်ခြင်းမှာရှိနေပါတယ်ရှင်။